မြန်မာနိုင်ငံနောက်ဖက်ချမ်းကလူနည်းစုမွတ်စလင်တွေဖြစ်တဲ့ရိုဟင်ဂျာတွေကိုသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာအမျိုးတိုင်းတရားဝင်တုံးတုံးပြီးသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့အတိုက်ခံလွတ်တော်မှတ်တွေဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့အကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတာအပြင်ဖိနှိပ်ခံဘဝနဲ့ဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ NUG ဘက်ကအခုလိုပြောင်းလဲအသိအမှတ်ပြုလာတဲ့အပေါ်အပြည့်အဝမယုံကြည်နိုင်ကြသေးပါဘူး။လက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားအကြောင်း AFP ရဲ့သတင်းဆောင်မကိုတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့အာဏာသိမ်းစဉ်ကအစိုးရအဖြစ်တည်ရှိနေခဲ့တဲ့ပါတီလည်းဖြစ်အာဏာမသိမ်းခင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမတ်နေရအများစုအနိုင်ရထားတဲ့ပါတီလည်းဖြစ်တဲ့ NLD ပါတီကလွတ်တော်အမတ်အများစုနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းခဲ့တာပါ2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်နှိပ်စက်မှုတွေကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရသူတွေမြန်မာနိုင်ငံကိုပြန်လာခွင့်ရအောင်လုပ်ပေးမယ်ဆိုတဲ့ကတိပြုချက်နဲ့အတူလက်ရှိစစ်အာဏာရှင်စနစ်ကိုသူတို့နဲ့အတူလက်တွဲတိုက်ထုတ်ဖို့ NUG အစိုးရကရိုဟင်ဂျာတွေကိုပြီးခဲ့တဲ့ဇွန်လမှာဖိတ်ခေါ်ခဲ့ပါတယ်။ဒါပြင်ဖိနှိပ်ခွဲခြားဆက်ဆံတဲ့ policy တွေကြောင့်နိုင်ငံမဲ့ဘဝကိုရောက်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုမယ်ဆိုတာကိုလည်း NUG ဘက်ကကတိပြုခဲ့ပါတယ်။ဘုရားဘာသာဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုခေါ်ဆိုခြင်းကအသည့်အစံတစ်ခုပါ။အရင်စစ်အစိုးရလက်ထက်ကရောအန်အေဒီအစိုးရလက်ထက်မှာပါသူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံခဲ့ပါဘူး။သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ကကျူးကျော်ဝင်ရောက်လာသူတွေအဖြစ်ရှုမြင်ခဲ့ကြတာပါ။နိုင်ငံသားအဖြစ်အတိအမှတ်ပြုခြင်းမခံရတဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့မတ်ဝေမာလိုရိုဟင်ဂျာတချို့ကတော့အခွင့်အရေးရမယ်ဆိုတဲ့အပေါ်တန်တရားရှိနေကြဆဲပါ။
ကျတော့ကိုရီးယားအခွင့်ရေးမရဘူးဒါပေမဲ့နင်းနေပပတော့ကိုရီးတဲ့ဟိုခံစားခွင့်ရှိခဲ့တယ်လို့ထင်တယ်ပေါ့နော်ဒါပေမဲ့အာနာသိမ်းတဲ့အခါကျတော့ကိုရီးယားဒီအောက်မှာပဲအရင်တည်းကနေလည်းအာနာသိမ်းထားတဲ့အောက်မှာနေတာဒါဘာအခွင့်ရေးမှလည်းမရှိဘူးဟိုကိုတက်ဘာအာဘယ်လိုပြောမလဲဘယ်လိုအခွင့်ရေးမှလည်းမရှိခဲ့ဘူးပေါ့နော်ဒီဟိုဒီဒီစစ်အာနာသိမ်းတဲ့အောက်ကိုပြန်ရောက်သွားတဲ့အခါကျတော့သွားပြီပေါ့နော်ဒီကြားလည်းငါတို့အခွင့်ရေးဘာမှမရှိတော့ဘူးကိုရီးခံစားခွင့်လည်းဘာမှမရှိတော့ဘူးပေါ့နော်အဲ့ဒီခါကျတော့ကက်တက်တာတွေကပိုများသွားတယ်အရင်အရင်ကအတိုင်းပြန်ဖြစ်လာမှာကိုစိုးရင်တယ်။ဥမာအရင်ကဆိုလို့ရှိရင်လည်းသူတို့လုံထားတဲ့ရိုဟင်ဂျာတွေကပေါ်ကျူးလွန်ထားတဲ့ကိစ္စတွေလည်းအများကြီးရှိတယ်ဆိုတော့အဲ့ဒီအတိုင်းပြန်ဖြစ်လာမှာကိုစိုးရင်တယ
်။အာဏာသိမ်းပြီးနောက်မှာစစ်ကောင်စီကတာဝန်ရှိသူတချို့လည်းမြန်မာနိုင်ငံအတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်လာပြီးသူတို့နဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပေမဲ့ရလဟာအားရစရာမရှိကြောင်းအဲ့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်။ခက်မှာလာပြီးသူတို့ meeting တစ်ခုလုပ်တယ် community meeting ပြီးစစ်ကောင်စီကစစ်သားတွေလုတာအဲ့ဒီမှာထိုင်းလို့ရေဒါခဆရေအခုဝိုင်းပြီးပါလာတယ်အဲ့ဒီမှာသူတို့ပြောတော့တတင်းငင်းနဲ့ဒီမှာနေတိုင်းဘူးဒါပေမဲ့လူတွေကလူရဲ့အခွင့်အရေးနဲ့ပတ်သက်တဲ့လူခွင့်တွေတော်မင်းတဲ့ကမှာအရန်ကိုချင်းချောက်တဲ့ပုံစံမျိုးနဲ့သူတို့ပြောတယ်
မြန်မာစစ်တပ်ဟာနိုင်ငံအတွင်းကတိုင်းရင်းသားလူမျိုးစုတွေကိုတောင်းအထင်းကိုမရှိအကြမ်းဖက်တပ်ဖြတ်နေတာကြောင့်သူတို့လိုအထောက်အထားမရှိတဲ့သူတွေအတွက်ပိုပြီးစိုးရင်ရတဲ့အကြောင်းတကယ်ပြင်ဒုက္ခသည်စခန်းကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တဦးကလည်းပြောပါတယ
်ခုလုံးနေတာကတော့တိုင်းရင်းသားတွေကိုတောင်းမှမျက်နှာမထောက်ပဲနဲ့ဒီလိုရရဆက်ဆက်တပ်ဖြတ်နေတယ်ဆိုတော့ဟိုမှာဘာမှကျွန်တော်ဟိုဘယ်လိုပြောမလဲဘာမှတန်ဖိုးမထားတဲ့အဲ့လိုလူမျိုးစုတစုကိုဆိုရင်တော့ပို့ပြီးတော့လုံးမှာပေါ့သူတို့ကဒီစစ်တပ်ကပို့ပြီးတော့လစ်ကွင်းမှာရက်ဆက်မှာတပ်ဖြတ်မှာပေါ့အဲ့ဒါကိုတော့စိုးရင်ပြရတော့ဖြစ်ပါတယ
်ဆီယနာတင်ပြီးဖေဝိုင်လာရှိရနေကနိုင်ငံကိုပထမဆုံးအကြိမ်ပြောကြတဲ့မင်းကွန်းအတွင်းဘင်္ဂလားဒေ့ရှ်ရောက်နေကြတဲ့ရဟင်ဂျာတွေနေရပြန်ရေးဆောင်ရွက်သွားမယ်အကြောင်းအာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကထည့်သွင်းပြောဆိုခဲ့ပေမဲ့ဘယ်အချိန်မှဘလို့ပုံစံနဲ့နေရပြန်ရေးကိစ္စတွေကိုစတင်မယ်ဆိုတဲ့အသေးစိတ်အချက်အလက်ကိုထပ်မံထုတ်ဖော်ပြောဆိုခြင်းမရှိတော့ပါဘူး။ဒါပေမဲ့မကြသေးခင်ကပြုလုပ်တဲ့တွစ်ဆုံမင်းများငန်းတစ်ခုမှာတော့ဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းကရိုဟင်ဂျာဆိုတာမရှိကြောင်းပြောဆိုခဲ့သလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်ခံခြင်းမရှိပါဘူးခင်ဗျာ။